SBS.
This is SBS Radio.
မင်္ဂလာငယ်တဟူကသူမရဲ့ချစ်သူနောက်ကိုယုံကြည်ပြီးခိုးရလိုက်ပြေးခဲ့ရမှာလာမောင်း30ကျော်အခန်းထဲမှာပိတ်လောင်ထားခြင်းခံခဲ့ရတဲ့ဖြစ်စဉ်တစ်ခုနဲ့ပတ်သက်လို့ပိတ်လောင်ထားခြင်းခံခဲ့ရတဲ့မတ္တီရီအောင်တင်ကိုတွေ့ဆုံမေးမြန်းထားတာပဲဖြစ်ပါတယ်မတ္တီရီအောင်တင်ဟာသူမရဲ့ချစ်သူကိုအောင်ထွန်းကိုယုံကြည်ပြီးခိုးရလိုက်ပြေးခဲ့ပြီးမယ်သူမရဲ့ချစ်သူဟာလာမောင်း30ကျော်အတွင်မှာလက်ထပ်ဖို့ငင်းဆန်ခဲ့ခြင်းအပြင်အိမ်ကန်းအတွင်မှာတော့ခတ်ပိတ်လောင်ထားတာတည်ပြုလုပ်ခဲ့ပါတယ်မတ္တီရီအောင်တင်လာမောင်း30ကျော်အတွင်းမှာလူသားဆန်မှုကင်းမဲ့စွာနေထိုင်ခဲ့ရခြင်းအပြင်ဘလို့လွတ်မြောက်လာခဲ့တယ်လဲဆိုတာရင်းနဲ့ပတ်သက်လို့ SBS Radio ကတွေ့ဆုံမေးမြန်းပြခဲ့ပါတယ်။ညီမလေးပထမဆုံးအနေနဲ့အခုလိုလာပေါင်း30ကျော်ပိတ်လောင်ထားခြင်းခံခဲ့ရတဲ့ဖြစ်စဉ်အစအဆုံးကိုပြောပြပေးပါ
။ညီမတို့ချစ်သူစားဖြစ်တာပေါ့။ချစ်သူစားဖြစ်တာကတော့တကြံမတိုင်ခင်ပေါ့။အဲဒီစပိုင်မန်တပ်ပေါ့။အင်းရလန်အဲဒီမှာလက်မှတ်သွားရောက်လာ။လက်မှတ်သွားရောက်နေတာသူနဲ့တွေ့ပြီးတော့ချစ်သူလေးဖြစ်ကြ။ကပရိုအပ်ဟိုဒက်ကိုရေးရှင်းနဲ့ကိုစရက်ရှင်အခုတော့သူဘောက်ထော်ရိုက်ခင်းမှာဖွင့်လာရောသူနေတာကတော့ပန်းလှိုင်ဘက်မှာလို့ပြောတယ်။မမတို့အတိအကျတခါမှမပြောဘူး။လူလို့ပဲအခုနောက်ဆုံးနဲ့သူအဲ့ကောင်မလေးတယောက်နဲ့ပဲတွဲနေတယ်။တွဲနေရပြီးတော့အဲ့ကိစ္စလည်းညီမတို့စကားမရတယ်။နောက်ဆုံးမှသူလည်းဝန်ခံတယ်။ဝန်ခံပြီးတော့ညီမကသူပြောတယ်အဲ့ဆိုလဲညီမတို့တောင်းခွင့်ပေး။တောင်းခွင့်ပေးဆိုတော့အဲ့လိုရတယ်တောက်ခွင့်မပေးဘူးနင်ပါဒီမှာပဲနေရဲ့ငါယူမှာပေါ့ဗာညာနဲ့အဲ့နောက်ဆုံးညတော့ညီမကိုအဲ့ဆိုယူမှာလားအဲ့ဆိုသူနဲ့တွေ့နေတယ်ယူမှာလားတရားဝင်ယူမှာလားဆိုတဲ့စကားပြောတရားဝင်လည်းမယူနိုင်ဘူးနဲ့ဘယ်မိမအောင်မလဲသူမယူနိုင်ဘူးနဲ့အဲ့လိုပဲပြော
သူ့မှာရောညီကိုမောင်တော်မတားခြင်းမရှိဘူးလား
ရှိရဲ့ဟိုကအကိုနှစ်ယောက်ရှိရဲ့လို့ပြောရဲ့
အခုရောညီမလေးတို့ဘယ်လိုဟိုကနဲ့တရားဆွဲထားလဲအဲ့ပိုင်းလေးပြောပြပါ
အဲ့အပိုင်းတော့ညီမတိတ်မသိဘူ
းဟုတ်သူ့ကိုဒီလိုမျိုးဟိုတိုင်ထားတာကိုဘာလို့လှုပ်ထားလဲ
ဟုတ်လှုပ်ထားတယ်ဟု
တ်အမဖာကဗဟန်းမှာအမှုဖွင့်တာလို့
ပြောတာဟုတ်အချုပ်ကြနေရူတော့ကြားတယ
်အဲ့ညီမတို့အဲ့ခေါ်ဗာလဲသူ့ဒီလိုမျိုးတောက်ချလုံးနေလာတဲ့အပေါ်မှာပေါ့နော်ညီမစပြီးတော့တန်တရာဝင်လာတာဘယ်နှစ်နှစ်လောက်ပိုင်းမှာစပြီးတန်တရာဝင်လာတယ်ကိုယ်ဒီလိုမျိုးလူတွေနဲ့ပေါင်းတယ်မလို့ပြောတာကကိုယ်တငယ်ချင်းနဲ့လည်းမဆက်တွေ့ရဘူးဆိုတော့
အဲ့နှစ်အလဲလောက်မှာပေါ့သူ့ဘက်ကလည်းအဲ့လိုညီမဘက်ကအဲ့လိုပြောတိုင်းသူ့ဘက်ကလည်းဟိုအလုံးမအားဘူးဒီစကားပဲသူအမြဲတမ်းပြောတယ်လာတွေ့မှာပေါ့အိမ်ကလည်းနေအသေးအတန်ဖြစ်နေတယ်ဘယ်သူမှလာမတွေ့စေနဲ့သူထားရတဲ့အနေသူပြောသူသာလို့အဲ့လိုမျိုးပုံစံမျိုးပြောခဲ့ရအချိန်တန်ယူပါမယ်ပေါ့အ
ဲ့ဒီလိုချစ်သူဖြစ်ပြီးဘယ်လိုမျိုးသူ့နောက်ကိုလိုက်သွားဖြစ်ခဲ့တာလဲ
အဲ့ဒီအချိန်ကတော့ချစ်သူတွေပေါ့အချိန်တွေ့လိုက်ပါတိုင်းနေပေါ့နောက်ပိုင်းအဲ့2လလောက်တဲမှာပဲအင်းကအဲ့လိုချစ်သူရှိတယ်ဗာညာဆိုရိတ်မိပါရိတ်မိပါကသူနဲ့ချိန်တွေ့နေမှာပြောပြအဲ့လိုအင်းကတိဝါကြီးပါဆိုသူကလိုက်ခဲတဲ့အင်းကတိဝါကြီးဆိုသူကွဲမယ်ပါမယ်ပေါ့ဆိုတော့သူကလိုက်ခဲလို့ရှိရင်တရားဝင်ယူပါမယ်ဆိုပြီးညီမကိုခေါ်သွားတာ
အဲ့ဒီတော့ကညီမအသက်ဘယ်လောက်လဲသူကရောအသက်ဘယ်လောက်လဲ
ဟာ18လောက်လို့ရှိပြီသူကတော့အခု29 24 25ပေါ့အဲ့လိုလေဟုတ်ကဲ့
အဲ့ဒီလိုမျိုးစခေါ်သွားတော့အိမ်ကလူကြီးတွေကိုမဆက်သွဲဘူးလားညီမရဲ့အိမ်ကလူတွေရောညီမကိုမဆက်သွဲဘူးလားတကယ်ချင်းတွေရောမဆက်သွဲဘူးလ
ားညီမဆက်ထွက်သွားပြီဆိုတာနဲ့သူကညီမရဲ့ဖုန်းယူထားလိုက်တာဖုန်းယူထားတော့ညီမလည်းပေးထားလိုက်တာပေါ့ပြီးတော့အလုံးကဘယ်သူနဲ့မှလည်းအဆက်သွဲမလုပ်ခိုင်းတော့သူကဒီတိုင်းပဲနေရဲ့အဲဆိုတော့သူ့ရဲ့အခုစမ်းချောင်းအခုကတော့သူရုံးကပြောင်းလိုက်ပြီအဲဒီရုံးခန်းအဟောင်းမှာ၄-၅ရက်လောက်တော့နေရတယ်ရုံးခန်းထဲမှာပဲနေရတယ်ဖုန်းကတောက်လျှောက်သူကယူထားတာဒီနောက်ဆုံးဒီအပိတ်ခံရတဲ့တိုက်ရောက်မှသူကဖုန်းကိုပေးတာဖုန်းကိုပေးတော့ဖုန်းထဲမှာလည်းကွန်တက်တွေပါလေမရှိတော့ကွန်တက်ပြီးတော့အိမ်ကိုဆက်သွယ်လို့မရခဲ့ဘူးမဟုတ်ဒီခါကျရင်ကိုဘကအစွမ်းကိုစူးစမ်းခဲ့အော်ဒါဟစ်တာဘာလို့လှုပ်လို့ရှင်တော့လှုပ်ကောင်းလှုပ်နိုင်မယ်သူပြောထားပြောညီမကလည်းအိမ်ကိုဘာမှလည်းအကြောင်းမကြားပဲထွက်လာခဲ့ရတယ်သူကပြောတာနင့်အကိုကြီးကတော့ဒေါသကြီးနေပြီပေါ့အမေရတယ်တက်မယ်ဖြတ်မယ်လုပ်နေဘယ်သူမှမတွေ့နဲ့ဘယ်လူသိန်းနဲ့မှမတွေ့အကောင်ဆုံးပဲမပြန်းနဲ့အဲ့လိုပြောထားအောင်ညီမကလည်းအစာတည်းကကြောက်တာတမျိုးသူကလည်းပြောထားတာတမျိုး तू နဲ့နေခဲ့ရတယ်တွေ့ပြီနဲ့နှစ်တည်းကြာတယ်သူ့စကားကိုယုံတာလေယုံလို့လည်းနေခဲ့တာပြောညီမယောက်ျားယူတာပဲလေအခုနေမှထွက်လာရင်လည်းညီမဘဝသွားပြီလေ
အစာရေစာစားတော့ဖို့ဘယ်လိုကြွေးခဲ့လဲခိုးရလိုက်ပြီးခဲ့တော့ချစ်သူရေစာတယောက်လိုမဆက်ဆံဘူးလား
အစားတော့ချစ်သူကြီးစားတယောက်လိုဆက်ဆက်မှာလဲပြီးတော့သူယူမဲဆိုရဲကိစ္စအောင်လဲဟိုအချိန်ကခဏလေးစောင့်မအောင်ပေါ့နော်ညီမလည်းယုံကြည်တယ်သူ့နောက်လိုက်ခဲ့တာသူယူမဲပဲထင်တာ နောက်ပိုင်းညတော့တပြည့်ပြည့်နဲ့ဟိုလူလည်းအလိုရှိရလို့လည်းမထင်တော့ဘူးသူလာတွေ့ချင်မှလည်းတွေ့တော့တယ်ပြီးတော့ဒီတဲမှာပဲဟိုအပြင်းနဲ့တော့ခံပြီးပိတ်တာသူလာတွေ့မှအစာရပါလာပေးရအစာတော့သူပေးပါတယ်ဆန်နဲ့ကြက်ဦးနဲ့အိမ်မှာဒီထားပေးထားတယ်ကုံသွားပြီဆိုအာသူပြောပါတယ်အဲ့တခါကျရင်အဲ့လိုရေပါရေကြောက်သူကဟိုဘူးတွေပါလဲဆိုလူတွေပါလာတင်ညီမကိုတွေ့မှာဆိုလို့ရေတန်းကတ်တွေပါဝယ်ပေးထားဝယ်ပေးထားအေးရေတန်းကတ်တွေကုန်သွားတနေ့တခါကျရင်ကုန်သွားဆိုလို့လို့ပေါ့ဟိုတဘူးတောင်မှာကုန်အောင်မတောင်းအဲ့ရေကုန်သွားတော့သူ့ဘုံဆိုင်ပြောပါမရေကုန်သွားပြီပါညာဆိုတော့မအားဦးတဲ့သူနောက်၃လရက်နေမှလာနိုင်မှာပေါ့ဟိုဘုံမှန်ရေချိုးတောက်တာပါအဲ့လိုပဲပြော
ညီမအနေနဲ့အချိန်လေးကြာလာတော့တန်တရာမဖြစ်လာဘူးလား
တန်တရားဖြစ်မိရဲ့ဖြစ်မိတိုင်းနဲ့သူနဲ့စကားများတယ်ပြောတယ်ပြောတော့သူကအဲ့လိုအနူနီးလဲလဲပြောတယ်အဲ့လိုခါရရင်စကားကြမ်းကြမ်းနဲ့လဲဟိုရံဖြည့်ဝူးဝူးအားနဲ့ပြောပြီးတော့ဟိုချက်ချင်းအတန်ပြော့ပြောသေးမလားယူမှာပေါ့ဒီအချိန်ကြီးယူလာပြီးတော့မှအချိန်ကနာလို့မစောင့်နိုင်ဘူးလားအဲ့လိုပဲပြောခဲ့ရလေပြီးတော့ညီမအိမ်ကိုပြန်မှုရတယ်သူပြောတဲ့စကားရညီမပြန်မှုမဖြစ်နိုင်အဲ့ရောညီမနေခဲ့ရနောက်ဆုံးညမှာသူပဲသူပဲစကားပဲပြောတယ်ခုကိုယ်တိုင်းလဲစာရေးပဲလဲပို့ခဲ့တယ်ညီမစီ
လာပေါင်း30ကျော်ခန်းထဲမှာဘလူဖြတ်တန်းခဲ့လေဘလူလွတ်လာခဲ့ပါလေ
အခန်းကသူ့ပဲညွန်နေရပေါ့အိမ်မှာဟိုအနားမှာဘူးမှလည်းမရှိဘူးဟိုတီဗီပါဆိုလည်းရှိရမဟုတ်ပေါ်တီဘယ်လေးတစ်လုံးပဲရှိရခရိုင်းမဲ့အိမ်ရပေါ်အိမ်မှာပဲထိုင်နေရသူ့စီဖုံးဆက်တော့လေညီမဖုံးကသူ့ကိုဆောက်ခွင့်မရဘာလို့လဲဆိုတော့ဟိုသူ့စီဆက်လို့ရှိရင်ပေါ့ဟိုအပေါင်းသိနေနဲ့တိသွားမယ်ပေါ့ဟိုတိရဲ့တငယ်ချင်းရှိတိတငယ်ချင်းနေရတယ်ညီမကမတိကြောင်ဆောင်နေညီမနောက်ဆုံးသူ့တငယ်ချင်းနေစီတယ်အခုညတောင်းငယ်ဘူးပဲညီမလည်းဆက်ကဘသူလည်းဘေးရလည်းမသိဘူးဘာညာနဲ့အဲ့လိုပြောဖုံးချယူတော့သူ့ကိုပြန်ပြောတယ်အဲနေကောင်မလေးကဖုံးဆက်တယ်ပေါ့ငါစီကိုပြီးတော့ညီမတို့ကသူကလာအော်တယ်ဘာလို့သူများတွေဖုံးဆက်တာလဲပေါ့
ကိုတိလည်းရောက်ကျူးလွန်လာတယ်ရှင်လား
မရှိဘူးအဲ့လိုရံပြစ်တော့တော့တုံနာတို့တာလောက်ပဲရှိတယ်ဟုတ်အဲ့ညာအဲ့လိုအိတ်ကိစ္စနဲ့ရံပြစ်ကြတယ်ရံပြစ်နေသူအဲ့သမင်းလာပို့တယ်နေပေါ့ရံပြစ်နေကသူစင်းသွားအဲ့မှာတော့ကြံခဲ့တော့ကြံခဲ့ပြီးတော့ညီမအတော်ရေးစီကိုဖုံးဆက်တယ်ဖုံးကဆက်ရင်တလုံးနဲ့ပဲတီးရအဲ့တလုံးကပရမဖုံးတော့မှားဆက်တယ်မှားဆက်နောက်တစ်ချိန်ကျမှအတော်ဖုံးဝင်သွားတာဝင်သွားအတော်ငိုပြီးပြောတာငိုပြီးပြောတာအတော်ကအဲ့နေရာဘယ်နေရာလဲဆိုတော့ညီမမသိဘူးသူထားတဲ့နာမည်အဲ့လိုကားနောက်ကမှပုံပြီးရလိုက်ရတာညာဘက်ကြီးတွေပဲလိမ့်စာလည်းမသိဘူးအဲ့နဲ့ညီမကငှားလာတဲ့တစီသမားကအတော်ကမေးတယ်မေးတော့မှအဲ့သူ့ဘယ်ကနေခေါ်လာလဲဆိုတော့မှတစီသမားပြောပြတဲ့နေရာလိုက်သွားကြ
အခုလိုညမကြုံတွေ့ခဲ့ရတာတွေနဲ့ပတ်သက်လို့ဒီသတင်းကိုနားထောင်ခဲ့သူတွေဖတ်မိသူတွေကိုရောဗာများသတင်းစကားပြောချင်ပါလေ
လူတော့မယုံကြည်ဘူးပေါ့ညမဆိုတော့ဟိုလူကြီးလူကောင်းတယောက်ပဲလေသူကဟိုယုံဒီလိုလုံးမဲ့လည်းမထင်ခဲ့ဘူးယုံကြည်လို့အားကြည်လို့ဟိုချစ်သူဆိုရဲဟိုချစ်လဲချစ်ယုံလဲယုံကြည်တော့လိုက်ဝါခဲ့မိတာသူခေါ်ရသူပြောတဲ့စကားကိုယုံပြီးတော့နောက်ဆုံးကြတော့မှညမကအကြာကြီးတွဲပြီးတော့မှမယူနိုင်ပါဘူးဆိုပြီးပြောပြီးတော့အဲ့လိုလုပ်ခဲ့
ဒါဆိုလို့ရှိရင်ညီမရဲ့အခုစိတ်ခံစားချက်ပေါ့နော်သူ့ကိုဘယ်လိုမျိုးပြန်ပြီးတော့ဖြစ်စေချင်လဲ။
ညီမတတပဲဖြစ်စေချင်တာအမှန်တရားတိုင်းပဲ
။ကျေးဇူးတင်ပါတယ်ညီမရေ။အခုလို့ပြစ်မှုကျူးလွန်သူလို့ဆွဆွဲခံထားရတဲ့ကိုအောင်ထွန်းဟင်းခေါ်ရှုတီကို February 20ရက်နေ့မှာဗဟန်းရေးစခန်းမှာ10ရက်သူမဟုတ်10ရက်ထပ်ပို့ပြီးတော့ချုပ်နှောင်ချမှုအတွက်ပုံမှန်344မိမခိုးယူမှုသူမဟုတ်သွေးဆောင်ခိုးယူမှုသူမဟုတ်သွေးဆောင်မှုပုံမှန်366နဲ့အမှုဖွင့်စစ်ဆေးနေတယ်လို့သိရပါတယ်အခုလိုတွေးဆမေးမြန်းမှုကိုမြန်မာပြည်ကသတင်းတောက်ယူနယ်ဆိုက SBS Radio ကိုပေးပို့ထားတာပါကျေးဇူးတင်ပါတယ်ရှင
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါရဲ့ရှင်